ဖိလစ်ပိုင်နိုင်ငံတက္ကသိုလ်ကျောင်းတစ်ခုမှာတနင်္ဂနွေနေ့ကသဏ္ဍသမားတအုပ်ရဲ့ပြစ်ခတ်မှုကြောင့်မြို့တော်ဝန်ဟောင်းအပါအဝင်လူ3ဦးတေဆုံးခဲ့တဲ့အကြောင်းဖိလစ်ပိုင်ရဲတပ်ဖွဲ့ကပြောပါရယ်။ပွင့်နှင်းသဘင်အခမ်းအနားမကျင်းပခင်မှာပဲအဲ့ဒီပြစ်ခတ်မှုဖြစ်ပွားခဲ့တာ
ပါ။ Right now he is under our custody.
သဏ္ဍသမားကိုလက်ရှိဖမ်းဆီးထိန်းသိမ်းထားပါရယ်။ပြစ်ခတ်ရတဲ့အကြောင်းရင်းကိုရဲတပ်ဖွဲ့ကဆက်ပြီးတော့စုံစမ်းနေပါရယ်။သူ့ကိုလူသတ်မှုနဲ့ဆွဲချက်တင်မှာတရားပါရယ်လို့ဖိလစ်ပိုင်နိုင်ငံတော်ရဲတပ်ဖွဲ့အကြီးအကဲဘိုမူချုပ်ဘာလင်ဂါဇာမာဒီနာကတရင်စာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ကွီဇန်စီးတီးမှာရှိတဲ့အန်တီနိုဒီမနီလာတက္ကသိုလ်ဝင်တဲ့ကနေကားနဲ့ထွက်ပြေးဖို့ကြိုးစားခဲ့တဲ့တနတ်သမားအဖြစ်တန်ရရှိခန္ဓာသူကိုပစ္စတိုတနတ်နယ်လက်နဲ့အတူဖမ်းဆီးမိခဲ့တာလို့လည်းရဲတို့ကပြောပါရယ်တက္ကသိုလ်ဝင်အပြင်ဖက်ဂိတ်တွေမှာမျက်မြင်သက်သေတွေနဲ့အာဏာပိုင်တွေကသူ့ကိုဟန်တာခဲ့ကြတာပါတက္ကသိုလ်ဝင်ကြီးတစ်ခုလုံးကိုလည်းလော့ခ်ဒေါင်းချထားပြီးတော့အဝင်အထွက်ကန့်သတ်ခဲ့တယ်လို့ဥပဒေပွင့်နှင်းသဘင်အခမ်းအနားကိုလည်းဖျက်သိမ်းလိုက်တယ်လို့ရဲတို့ကပြောပါရယ်ပွင့်နှင်းသဘင်အခမ်းအနားမှာမိန့်ခွန်းပြောဖို့လာနေတဲ့ဖိလစ်ပိုင်တရားရုံးချုပ်တရားသူကြီးအလက်ဇန္ဒရာဂုစ်မန်ဒူလေဒီဖြစ်အကြောင်းနောက်ကြောင်းပြန်လဲတော့ခဲ့ရတယ်လို့တာဝန်ရှိသူတွေကပြောပါရယ်ဒီတက်ခတ်မှုကိုအလင်းအမြန်စုံစမ်းစစ်ဆေးပြီးတော့တပ်ဖြတ်မှုအတွက်အပြစ်ရှိသူကိုတရားရင်ဆိုင်စေမယ်လို့ဖိလစ်ပိုင်သမ္မတသစ်ဖာဒီနိုမာကိုစ်ကကတိပြုပါရယ်အခင်းဖြစ်ရာကွီဇင်စီးတီးမှာအထက်နဲ့အောက်လွှတ်တော်ပူရဲကျင်းပမဲ့ညီလာခံကိုသမ္မတမာကိုစ်တရားဖို့ရှိနေတဲ့အတွက်ပြစ်ခတ်မှုမဖြစ်ခင်ကတည်းကတနက်ကင်ဆောင်ခွင့်ကိုအနာပိုင်တွေကတားမြစ်ထားသလိုတမျိုးလုံးကိုပါလုံခြုံရေးတင်းကျပ်ထားတာပါပြစ်ခတ်မှုအတွက်တုံလုံးမိသလိုပဲတေချေထိကပ်ခဲ့ရသူတွေအတွက်စိတ်မကောင်းဖြစ်ရပါတယ်လို့သမ္မတမာကိုစ်ကပြောပါတယ်တနက်ပြစ်ခတ်မှုကြောင့်တေဆုံခဲ့ရသူတွေကတော့လာမီတာမျိုးကမျိုးတော်ဝန်ဟောင်းရိုစီတာဖူဂီနဲ့သူ့ရဲ့လက်ထောက်နဲ့တက္ကသိုလ်အဆောင်တူတို့ဖြစ်ပါတယ်